မြန်မာနိုင်ငံမှာလက်ရှိလက်ပတ်သုံးဆွဲနေတဲ့ငွေစက္ကူအတန်ကြီးတွေဖြတ်သိမ်းလိုက်ပြီဆိုတဲ့ပြန့်နှံ့နေတဲ့သတင်းဟာကောလာဟလတာဖြစ်ပြီးဖြတ်သိမ်းဖို့မရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြောလိုက်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်36မှာပုံမှန်ကိုရဲ့ငှမှာတရားဝင်ထုတ်ဝေထားသောငွေကြီးကိုတရားမဝင်ငွေကြီးအဖြစ်သတ်မှတ်ခြင်းမပြုလို့ပြဋ္ဌာန်းထားပြီးဖြစ်ပါတယ်။အဲ့ဒီတိုင်းကျတဲ့လို့ဟိုပြကြသွားလိုက်နာပေါ်မှာဖြစ်ပါတယ်။နောက်လည်းအဲ့ဒီတိုင်းမပြကြသွားလိုက်နာပေါ်မှာဖြစ်ပါတယ်။
ဒီငွေစက်ကူ9000တန်နဲ့1000တန်တွေကိုဖြတ်သိမ်းလိုက်ပြီးတော့တရေမှတွေထုတ်ပြန်နေတာကိုမယုံကြည်ကြဖို့ကာကွယ်ရေးဦးစီးချုပ်ရုံအင်တာနက်ဆာမနာမှာထုတ်ပြန်ထားတယ်လို့ဘူဘန်ကလည်းသူတို့ရဲ့ website မှာမဟုတ်တဲ့အကြောင်းညင်းထားပါတယ်။ဒီလိုရဟာတည်ငြိမ်အေးချမ်းမှုနဲ့ဥပဒေစိုးမှုပြက်စီအောင် CRPH NUG နဲ့ PDF အကြံဖွဲ့အဖွဲ့တွေနဲ့အစိုးရ NLD ထောက်ခံသူတွေကလှုပ်ကြံလှုံ့ဆော်တာပါလို့ကာကွယ်ရေးဦးစီးချုပ်ရုံကြေညာချက်ထဲမှာဆက်ဆွဲထားပါတယ်။တိုင်းပြည်တွင်နိုင်ငံမတည်ငြိမ်မှုကြောင့်အခုလိုကောလာဟလတွေမကြာခဏထွက်လာလေရှိပါတယ်။ဒီတော့အတွင်းမှာပဲဆေးရနာသိမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းရန်ကုန်မန္တလေးမကွေးတိုင်းကမြိုင်နောက်စကိုင်းတိုင်းကကလေးဆားလင်းကြီးရင်းမှာပဲနောက်တနင်္သာရီတိုင်းကလောက်လုံတဲ့တရချောင်းဒေသတွေမှာဖြစ်ခဲ့ပါတယ်ခင်ဗျ